တနေ့ကဘုရားတို့ယောဂီများတမထာနဲ့ဝိပဿနာဘုရားတနေ့ကပြောခဲ့တယ်တမထာဆိုတာတစ်ခုတည်းရောအာယုဘောမှာစိတ်ကလေးတည်နေအောင်ရှုတာတမထာလို့ပြောခဲ့ဝိပဿနာဆိုတာကတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီနေ့ပေါ်လည်အောင်ပြောရရင်မမြဲတဲ့သဘောဆင်းရဲတဲ့သဘောစုံမြရတဲ့သဘောအဲ့ဒီသဘောကိုဉာဏ်နဲ့ထင်မြင်အောင်ရှုတာဝိပဿနာလို့ပြောရတယ်အခုယောဂီများရှုပွားအားထုတ်နေတဲ့တရားကရောတမထလားဝိပဿနာလားဝိပဿနာဒီတော့ဝိပဿနာတရားရှုနေပြီဆိုရင်ကာယ ानु ပဒနာပဲရှုရှုဝေဒနာ ानु ပဒနာပဲရှုရှုစိတ်ဓာတ် ानु ပဒနာပဲရှုရှုဓမ္မ ानु ပဒနာပဲရှုရှုပေါ့ဣရိယာပဌာပိုင်းနေရာချင်းပြောရင်လည်းထိုင်ဣရိယာကိုလည်းပဲရှုရှုရတ္တုံလည်းပဲရှုရှုသွားတဲ့ဣရိယာကိုလည်းပဲရှုရှုလျောင်းတဲ့ဣရိယာကိုလည်းပဲရှုရှုရှုရင်အဲ့ဒီရှုတဲ့ပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်အောင်ရှုရပါဖြစ်အောင်လေဉာဏ်ဖြစ်အောင်ဆိုတာမြဲတာတရားမှလားမမြဲတာတရားမှအဲ့ဒီမမြဲတာကိုသိမှဝိပဿနာဉာဏ်ဖြစ်တာဒါကြောင့်အနိစ္စမမြဲတာကိုသိရမယ်အနိစ္စလက္ခဏာမမြဲတဲ့အဲ့ဒီလက္ခဏာကိုသိရမယ်နိစ္စ ानु ပဒနာဉာဏ်ရှုမှတ်နေစဉ်မှာပဲပေါ်လာပြီးကြောက်သွားတာလေးကိုတွေ့တဲ့အခါဩမမြဲဘူးဆိုတာဒါပဲလို့ဆုံးဖြတ်နိုင်တဲ့အဲ့ဒီဉာဏ်နိစ္စ ानु ပဒနာဉာဏ်အဲ့ဒီဉာဏ်လေးဖြစ်ပြီးဆိုရင်ဒါဝိပဒနာဉာဏ်ဖြစ်ပြီးဘာဉာဏ်ဖြစ်ပြီးလဲဒါကြောင့်ကျမ်းဂန်များမှာတတ္တအနိစ္စတာယဝတိနာရူပါရိတုအနိစ္စတိအနုပတနာအနိစ္စအနုပတနာတိတတ္တအနိစ္စတာယဖြစ်ပြောဖြစ်ပြီးလည်းရင်ပြောက်ွယ်သွားခြင်းဟူသောသူအနိစ္စလက္ခဏာဤဝတိနာအစွမ်းအားဖြင့်ရူပါရိတုရုပ်သတိတို့၌အနိစ္စတိမမြဲဟုရှုမြင်သောဉာဏ်သည်အနိစ္စ ानु ပါဒနာအနိစ္စ ानु ပါဒနာဉာဏ်မိပါ၏ရှုမှတ်နေစေမှာရှုเสียအာယုံသိเสียအာယုံလေးဟာပေါ်လာ၏ပေါ်လာပြီးတဲ့နောက်မှာကွယ်ပြောက်သွား၏အဲဒီဟာပေါ်လာပြီးကွယ်ပြောက်သွားတာကိုတွေ့တဲ့အခါဩသို့သောတာဖြစ်တယ်အခုပေါ်လာတယ်ဖြစ်တယ်ခုဖြစ်သွားပြီမရှိတော့ဓမ္မမြဲတဲ့တရားပဲလို့ဆုံးဖြတ်နိုင်တဲ့ဉာဏ်သိတဲ့ဉာဏ်ကိုအနိစ္စ ानु ပါဒနာဉာဏ်ပညာလေမရှုဘဲနဲ့သင်ခြင်းပြီးသိရမှာလားရှုမှတ်နေစေမှာလားဒီရှုမှတ်နေစေမှာကိုရှုမှတ်နေရင်ပြီးတာဥပမာအားဖြင့်ဉာဏ်ရရှောင်းပြီးယောဂီကရှုမှတ်နေအဲ့ဒီဉာဏ်ဆောက်ပြီးရှုမှတ်နေရင်ကဒီအနိစ္စ ानु ပါဒနာဉာဏ်ပေါ်ပြီဆိုတဲ့ပုဂ္ဂိုလ်ဟာခြေတလန်းကိုဆုံးသွားရင်နောက်တစ်ခုခြေလန်းအသစ်ဖြစ်ပေါ်လာတယ်နောက်တလန်းခြေလန်းဖြစ်ပေါ်လာပြီးအဲ့ဒီခြေလန်းကိုဆုံးသွားရင်နောက်တလန်းအသစ်ဖြစ်ပေါ်လာတယ်ဒါကိုကြည့်ပြီးတော့ပထမခြေလန်းဟာလေဒုတိယခြေလန်းဆက်လိုက်တာနဲ့မရှိတော့ဘူးဖြစ်သွားပါလားဒုတိယခြေလမ်းဟာလေးပဲတတိယခြေလမ်းစလိုက်တာနဲ့မရှိတော့ဘူးဖြစ်သွားပါလား။ဩဓမ္မမြဲတဲ့တရားဆိုတာတာပါလားလို့မိမိဉာဏ်ရလျှောက်ရှုမှတ်ရင်းနဲ့ကိုယ်တိုင်ဉာဏ်နဲ့ကိုသိသွားတာ။အနိစ္စ ानु ပါဒနာဉာဏ်။ပညာနဲ့အဲ့ဒီတိုင်းကိုသဘောချသွားရမှာ။ဘုန်းကြီးဟောပြီးတော့မမြဲဘူးဆိုတာကိုသဘောချရမှာမဟုတ်ဘူး။ဩလူတွေဟာမွေးလာပြီးနောက်ဆုံးတနေ့တရားမှာပဲမမြဲပါလားဒါကိုသဘောကျရမှာမဟုတ်ဘူးရှုနေရင်ကိုပဲရှုကအာယုံရဲ့ပေါ်လာတာကြောက်သွားတာ ရှုသိနေတဲ့ရှုသိစိတ်လေးဟာတိတိရင်မရှိတော့ဖြောက်သွားတာနောက်တခါအပစ်ဖြစ်ပေါ်လာတာအဲ့ဒါကိုယောဂီပုဂ္ဂိုလ်ဉာဏ်နဲ့တရားအဲ့လိုတိပြီဆိုရင်ဒါအနိစ္စလူပတ္တနာဉာဏ်ပဲပညာနဲ့အဲ့ဒီအနိစ္စလူပတ္တနာဉာဏ်ပေါ်ဖို့ရည်ကြည်တယ်ဒီဉာဏ်လေးပေါ်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်လာတယ်ဒီဖြစ်တဲ့ဉာဏ်လေးပေါ်ဓမ္မပီတိအဲ့ဒီဓမ္မပီတိတွေဖြစ်လာပြီဆိုရင်ကတော့ထိုင်ရှိမှနေစင်မှလည်းပဲသိချလာတာဘာပုဘာတော့ကမှမဝင်တော့ရပ်ပြီးရှိမှနေရင်လည်းပဲချမ်းသာနေတော့ဘာကိုယ်ဆင်းရဲဘာစိတ်ဆင်းရဲမှမပေါ်တော့ဒီဖြစ်တဲ့ဉာဏ်လေးပဲပေါ်နေတယ်ဉာဏ်တော်ရှိမှနေရင်လည်းအချိန်လေးဘလောက်ကြာကြာကြာခြင်းဘလောက်ကြာဘာဖြစ်ရမှာမပေါ်တော့ဒီဖြစ်တဲ့ဉာဏ်လေးပဲအဲ့လိုဖြစ်တဲ့ပုဂ္ဂိုလ်ကအချိန်လေးသာကြာပြီးတော့တွားနေတာသို့တော်သူ့မှာပြင်းမှန်းတာဆင်းရဲတာမရှိဘူးဘာပုဘာတော့ကမှမရှိတဲ့အတွက်ကြောင့်မချမ်းသာနေတာဒါကြောင့်ဓမ္မဘိတိန်ဒုက္ခံတေတိဝိကတံဒေနစေတ္တံအရိယဘဝေရီတေဓမ္မေသရရမတိပန္တိတောဓမ္မပိတိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခတေတိချမ်းညာတသာအိတ်စေရပါပြီဒုက္ခတေတိတွားရမှလည်းချမ်းညာတသာရရမှလည်းချမ်းညာတသာထိုင်ရာအိယာမှန်လင်းချမ်းညာတာတာရာပထာလေးပြီးမျှညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ယောဂီတို့အခုကိုယ်တိုင်ဇာတမညွန်ပြတဲ့အချိန်သစ္ဆုပန်တဲ့တယ်လေးရှုမှတ်လို့ယောနာရဲ့အဖြစ်ဖြစ်သဘောဒီအိဋ္ဌာနုပတ္တနာဉာဏ်လေးပေါ်ပြီဆိုရင်ဒီပုဂ္ဂိုလ်ဓမ္မပီတိတွေဖြစ်လာပြီဓမ္မပီတိတွေနှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်လာပြီအဲ့ဒီပီတိမှလည်းပဲဘုန်းကြီးတို့၅မျိုးရှိတယ်ခုက္ကာပီတိခဏိကာပီတိအောက်ကန္တိကာပီတိပုပ္ပေကာပီတိပရဏပီတိပီတိဘယ်နှမျိုးလဲ၅မျိုးမိမိရဲ့တတိသမารီအားကောင်းရင်ကောင်းသလောက်ပဲသာသိရင်သိသလောက်ပဲခုရကပီတိဆိုတာကချက်ပင်မှုင်းနေနေဖြန်းနေတစ်ချက်အဲဒီတော့တစ်ချက်တော့ထယုံလေးနဲ့ဖြစ်သွားတယ်တစ်ချက်တော့ဖြန်းဆိုပြီးတော့ချက်ပင်မှုင်းနေထသွားတယ်ချက်ပင်ဝမ်းမြောက်မှုနေခဏိကပီတိဆိုတာကတစ်ချိန်လေးနဲ့မပြေဘူးဆင့်ကဆင့်ကနှစ်ချိန်သုံးချိန်ဖြစ်သွားတယ်ချက်ပင်ဝမ်းမြောက်မှုပီတိချက်ပင်မှုင်းနေဖြန်းနေဖြန်းနေဖြစ်တယ်ဒါကမိမိတို့တတိသမารီအာသေးနေတဲ့အချိန်လေးအာနေတဲ့အချိန်လေးပေါ့အာကောင်းလာပြီဆိုရင်အောက်ကန္တိကပီတိတကူလုံးတကူလုံးဒီမှာလွှမ်းခြုံသွားတော့မလောက်ဘူးခေါင်းပိုင်းကနေစပြီးဖြစ်ပေါ်လာရင်အောက်ပိုင်းတကူအောက်ပိုင်းကစပြီးပေါ်လာရင်တကူလုံးအပေါ်ပိုင်းတကူလုံးကိုလွှမ်းခြုံသွားတော့မလောက်နှံ့အပြာဖြစ်ပေါ်သွားတာဒါကိုအောက်ကန္တိကပီတိလို့ခေါ်တယ်ဒါယောဂီပုဂ္ဂိုလ်ဟာဒီဖြစ်တဲ့ဉာဏ်လေးရလာပြီအနိစ္စနုပါဒနာဉာဏ်လေးရပြီဆိုရင်ဒီပိဋိတွေလာတော့တာ။ဘာကြောင့်လဲဆိုတော့ခုမိမိရှုနေတဲ့အရှုကအာယုံကိုရှုတိုင်းရှုတိုင်းဟာထိုင်ပြီးတော့ဖောင်းအာယုံလေးရှုလိုက်လည်းဖြစ်ပြီးဖြစ်ပင်အာယုံလေးရှုလိုက်လည်းဖြစ်ပြီးဖြစ်ပူတဲ့အာယုံလေးရှုလိုက်လည်းဖြစ်ပြီးဖြစ်အေးတဲ့အာယုံလေးရှုလည်းဖြစ်ပြီးဖြစ်လှုပ်တာလေးရှုလိုက်လည်းဖြစ်ပြီးဖြစ်အတန်ကြာတာလေးရှုလိုက်လည်းဖြစ်ပြီးဖြစ်အဲ့လိုမမြင်တဲ့သဘောကြီးတွေတွေ့နေတဲ့အခါကလည်းကြတော့ရသော်ဘုရားကဟောထားတယ်။သတ္တိသင်္ခါရအနိစ္စ။ယုတ်တရားဉာဏ်တရားသင်္ခါရတရားတွေဟာအနိစ္စမမြဲဘူးကွာလို့ရသော်ဘုရားဟောတယ်။ခေအခုယောဂီတို့ကခန္ဓာဉာဏ်ဆိုင်ပြီးပေါ်ကရှိနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလား။ဘုရားဟောနဲ့ကိုတွေ့နဲ့ကဲ့ညီသလားမကဲ့ညီဘူးလားကဲဒီလိုဘုရားဟောနဲ့ကိုတွေ့နဲ့ကဲ့ညီပြီဆိုရင်အခုတွေ့ရတဲ့တရားအ စင်မှမင်းငါမြတ်စွာဘုရားဟောတဲ့တရားတွေငါအခုအထုတ်နေတဲ့တရားလေးလားအမှန်ကန်မယ်ငါတွေ့နေတာတွေကဘုရားဟောနေကန့်နေတယ်ဆိုတော့ဝမ်းသာမလားဝမ်းနေမလားအဲဒီမှာပီတိတွေဖြစ်တာပဲဒီမှာဝမ်းသာမှုပီတိတွေဒါဒီပီတိတွေဖြစ်လာတာအားကောင်းရင်အားကောင်းမလို့ဖြစ်လာဥပ္ပေကပီတိဆိုတာအားကောင်းတာရဲ့ခန္ဓာကတော့တကူလုံးခန္ဓာကိုယ်ကြီးဟာအပေါ်ကိုမြောက်ကျွပြီးတော့ပေါ်တယ်အဲဒီပုဂ္ဂိုလ်ဟာတရားရှုမှတ်နေတဲ့အခါမှာအောက်ကကြမ်းနဲ့ကိုထိတယ်မထင်တော့တဏှာကြီးကုန်ဆုံးသွားတာလည်းသူမသိနိုင်နှစ်နာရီကုန်ဆုံးသွားတာလည်းသူမသိနိုင်အဲဒီမှာပီတိတွေဥပ္ပေကပီတိတွေခန္ဓာကိုယ်ကကျွနေတဲ့အခါအောက်ကသင်ရဲ့ဝေဒနာတွေထင်ရှားသေးရလားမထင်ရှားတော့ဘူးလေခန္ဓာကိုယ်ကြီးကြွပြီးပေါ့နေပြီအဲ့မှာသင်ရဲ့ဝေဒနာတွေမထင်ရှားတော့ဘူးဆိုတဲ့အခါကျတော့တဏှာကြီးထိုင်လို့လည်းမပင်ပါဘူးသင်ရဲ့နှစ်နာရီရှုမှတ်လို့လည်းပင်ပါမှုသင်ရဲ့မှုရှိအဲ့ဒီမှာသုံးနာရီအချိန်နေကုန်သွားလို့လည်းသူ့မှာပင်ပါမှုသင်ရဲ့မှုရှိအဲ့ကြောင့်လေခန္ဓာကိုယ်ကြီးကအပေါ်ကိုကြွပြီးထက်နေတချို့ပုဂ္ဂိုလ်ဟာကျမ်းနဲ့လွတ်နေတယ်လို့တချို့ကတထွာလုံးလွတ်နေတယ်လို့တချို့ကတမိုင်လုံးလွတ်နေတယ်လို့တချို့ကတထောင်လုံးလွတ်နေတယ်လို့အပေါ်ကိုကြွတဲ့နေတယ်လို့ပဲခန္ဓာကိုယ်ကြီးကအပေါ်ကိုရောက်ကြွလေးနေလားပေါ့နေလားပေါ့ခန္ဓာကိုယ်ကြီးကကြွဒါဥပေက္ခပီတိအဲ့ဒီလိုဥပေက္ခပီတိကြီးဖြစ်နေပြီဆိုရင်ဒီယောဂီကဒီတရားအနှက်တွေလွတ်လို့ရသေးလားတော့ကောမရတော့အေးတန်ရှုမှတ်နေကြတော့လားနောက်ပြီးတဲ့အားကောင်းလာတဲ့အခါကျဖရဏာပီတိဖရဏာပီတိဆိုတာကမိထားတဲ့မျက်စိလေးကိုမဖွင့်ရတော့မိထားတဲ့မျက်စိလေးကိုမဖွင့်ရတော့ဘူးဆိုတော့အခါကျတော့တရားအားထုတ်နေတဲ့အချိန်ကြီးဟာနားလေးလားအကြာကြီးလားအကြာကြီးပဲတခါမဖွင့်ကိုမဖွင့်ရတော့ဒီယောဂီတွေဖြုတ်သွားလဲသူကမှတ်နေကြတာယောဂီပြန်သွားလို့တရားကမဆုတ်ရှင်သေးဘူးမှတ်နေကျင်တာယောဂီကအဆောင်ကနေပြန်ရောက်လာပြီဒါလည်းကဒီမှာမှတ်ရတယ်ဒီလောက်တော့အချိန်ကြီးကြာကြီးရှုမှတ်နေပြီမယ်လို့သူ့မှာပြန်နှံနေတာဆင်းရဲနေတာရှိသေးရလားလုံးဝကိုမရှိတော့ပီတိရဲ့သဘောဘာရဲ့သဘောလဲအခုယောဂီတွေကဒီပီတိလေးတော့မရသေးဘူးတခါရင်ချုပ်ငိမ့်နေပြီခင်ဗျားတို့ကကျော်နေကြပါမတည်မှတ်စရာအာရုံရောမှတ်စရာတတိတော်မရှိတော့ဖြောက်သွားလို့တရားလေးဘာပီတိလေးတော့သူတို့မှမတွေ့ရသေးဘူးသူတို့ကချုပ်နေနေတယ်သူတို့ဟုတ်တယ်ဘုန်းကြီးအဲ့ဒီသူတို့များတမက်ကလေးတာတမက်ရပြီနမက်ရပြီပြောရင်ဘုန်းကြီးဘယ်လောက်နာမည်ကြီးမလဲလဲနာမည်တော့တော်ကြီးသွားမှာပဲတေးရအဲ့လိုမပေးနေတဲ့ပုဂ္ဂိုလ်ရဲ့နာမည်ရတာပဲဒီခေတ်မှာဘုန်းကြီးတော့မပေးရဘူးကိုညာတော့မပြေဘူးကိုဟာကိုပဲတည်ကိုညာစင်ကိုတိုင်းချင်းအသင့်ဆုံးဖြတ်ရအောင်ဆိုတာကိုယ့်ညာစင်ကိုကိုဟာကိုပဲဆုံးဖြတ်တကယ်တော့တကယ်မဲ့ဆိုင်သွားပြီဆိုရင်အဲ့ဒီမဲ့ကိုဘုန်းကြီးတို့မှတ်မှတ်မှဆိုတာမှတ်ကြောက်ရှိတယ်တရားမှတ်ကြောက်ရှိတယ်အဲ့ဒီမှတ်ကြောက်နဲ့တိုက်ကြည့်ရအောင်အဲ့ဒီမှတ်ကြောက်နဲ့တိုက်ကြည့်ရမှာတိုက်ကြည့်လို့ဒါတွေပယ်တဲ့ပယ်လိုက်တဲ့သံယောဇဉ်တွေပယ်နိုင်တယ်ဆိုရင်တမန်ကြီးလို့ပြောရမှာပြည့်စုံတဲ့ပြည့်စုံတတ်တဲ့ဂုံအင်္ဂါတွေနဲ့ပြည့်စုံနေပြီဆိုရင်မှန်ပြီလို့ပြောရမှာအဲ့လိုမဟုတ်ဘဲနဲ့တတိယတော့မှတ်တရားအာရုံတော့မရှိတော့ဘူးပြတ်သွားပြီဒါနောက်လည်းတော့ဘုန်းကြီးကဘာမှမပြောရဘူးလုံးဝမပြောရဘူးကိုယ့်အကူအိတ်ငိုက်သွားလို့ဖြစ်သွားတာလည်းဖြစ်တာတတိယလက်တော့ရင်လည်းမှတ်တရားလည်းမရှိတော့ဘူးပြတ်သွားတာအဲ့ဒါကြီးကိုဘုန်းကြီးတို့တွားပြီးတော့မဲ့လို့ဆုံးဖြတ်ရဲဒါကြောင့်ဒီဥရိယဘေးကညံတော့ဖြစ်ဖြစ်တည်တဲ့အနိစ္စနုပဒနာဉာဏ်လောက်ကိုယ်တိုင်တွေ့နေတဲ့ပုဂ္ဂိုလ်တောင်မှဓမ္မပီတိနှစ်သိမ့်ဝမ်းကြောင်းမှုပီတိတွေနဲ့တခါလေရှုမှတ်မှုတတိတွေကိုမလွတ်တော့အဟတ်တွေသိပြီးကောင်းအဲ့တော့ထိုင်ရှုမှတ်နေတဲ့ခါမှလည်းတဏှာကြီးတဏှာကြီးသုံးဓာကြီးချမ်းသာနေတာရပ်ပြီးရှုမှတ်တဲ့ခါမှလည်းတဏှာကြီးသုံးဓာကြီးချမ်းသာနေတာဈဉ္ဉံလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကလည်းဈဉ္ဉံတဏှာကြီးသုံးဓာကြီးလျှောက်လို့လည်းဘာဖြစ်တော့ချမ်းသာနေတာဒါကြောင့်ဒီဓမ္မပီတိကြီးရပြီဆိုရင်ထရင်ကြရင်သွားရင်ဖျက်အောင်ရင်ဘယ်ဣရိယာပုနဲ့ပဲရှုရှုချမ်းသာမလားဆင်းရဲမလားဒါကြောင့်ဓမ္မပီတိဒုက္ခံတေတိဝိပဒံဒေနစေတတ္တ ဓမ္မပိသိံတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပီတိကိုရသောသူသည်ဒုက္ခံတေတိချမ်းသာသာသာအိစရာပါ၏ဒုက္ခံတေတိတွားရမှလေချမ်းသာသာသာရရမှလေချမ်းသာသာသာခန္ဓာအိယာမှလေချမ်းသာသာသာရပတာလေးဒီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏။ပန္နိတောပန္နိတောဝါကြောင်းကျိုးသိဉ္ဉ်ပညာရှင်သည်သာလျင်။ပန္နိတောပန္နိတောဝါအမြဲမပြတ်တည်းစခါကရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်သည်သာလျင်။အရိယာဘဝိရိတေဘုရားသရှိတော်ရိယာသူတော်ကောင်းတို့ငြိမ်းချောချူတာဟောကြားတော်မူအပ်ပါ၏တော်ဓမ္မေမညာဤအပေါင်းအဖို့ဗောဓိတခိယတရားတော်၌ဝိဘတန္တိနာကိလေမြူမေညေကြီးတို့မှခင်ဝေမတင်ချင်းတန်သရှင်တော်စေတသာအမြဲမပြတ်တည်းစခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ချင်းဗရဏိယောညမပေခာမဆိုင်အချိန်တိုင်း၌သမတိမွေလျောပျော်ပိုင်နေချိန်အာရသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်းရှိတော်ဘုန်းကြီးတို့ယောဂီများဟုတ်တိပဋ္ဌာန်ဉာဏ်အတိုင်းရှုမှတ်လို့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တိပဋ္ဌာန်တရား၄ပါးဒီတိပဋ္ဌာန်တရား၄ပါးဉာဏ်အတိုင်းရှုမယ်ပွားမယ်အားထုတ်မယ်ဆိုပါရင်ရှုမှတ်ပွားများအားထုတ်လို့ဒီအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်၄ပါးဥပဒနာဉာဏ်ရပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာထိုင်ရမှာဖြစ်စေရရမှာဖြစ်စေသွားရမှာဖြစ်စေလျောင်းရမှာဖြစ်စေရှုမှတ်မှုတတိလေးမြဲနေတဲ့အတွက်ကြာကိလေသာဝင်ခွင့်ရသေးလားကိလေသာဝင်ခွင့်မရတော့တဲ့အတွက်ထိုင်ရမယ်ဖြစ်စေရရင်လည်းဖြစ်စေသွားရင်လျောင်းရင်လည်းဖြစ်စေဆင်းရဲမလားချမ်းသာမလားဒီရှုမှတ်မှုလေးမြဲနေပြီဆိုရင်အချိန်တိုင်းခွင့်ရတို့ဝိလျောပြောပိုင်းနှိမ့်ချိုက်သဘောကျအာရပိုင်းပိုင်းလေးထိုင်နိုင်တယ်။ထိုင်ပြီးရှုမှတ်ရင်းနဲ့လေးပဲချမ်းချမ်းသာသာပဲ။ရပ်ပြီးရှုမှတ်နေရင်လည်းပဲချမ်းချမ်းသာသာပဲ။ခြင်းညာတွားရင်လည်းရှုမှတ်နေရင်လည်းပြင်းမှန်းနေဆိုတာမချမ်းချမ်းသာသာ။ဟုတ်ရဲ့။ရသော်ဗျာရှင်ရဲ့အကြောင်းတကားဖြစ်တဲ့ဘိမတာရာမင်းကြီးကြည့်လေ။ဘသူပါလိမ့်မယ်။ဘိမိတာရာမင်းကြီးဟာသာတော်ဖြစ်တဲ့အစတတကရှင်နာစီစဉ်လူချင်းလို့မင်းစီစဉ်လူချင်းလို့ဖာသမီးတို့ကြီးကိုထောင်သွင်းအကျဉ်းချပြီးအစာငတ်ရေငတ်ထားလိုက်တာအဲ့ဒါလို့ထောင်သွင်းအကျဉ်းချပြီးအစာငတ်ရေငတ်ထားတဲ့အခါကျတော့ဘာမှစားစရာမရှိဘူးစားစရာဝေရောစားလည်းမရှိဘူးတောက်တော့ရေလည်းမရှိဘူးအဲ့ဒီအချိန်မှာဒီဗိဓိတာရာမင်းကြီးဟာမြတ်စွာဘုရားရှင်ရဲ့တတိသာဝကပြီးပြီသူ့ရဲ့အချင်းခံထဲမှာဈဉ္ညာရှောင်ပြီးတော့ရှုမှတ်နေတယ်ဘယ်လိုရှုမှတ်နေလဲဈဉ္ညာရှောင်ပြီးရှုမှတ်နေတာအဲ့ဒီမှာဈဉ္ညာရှောင်ပြီးတော့ရှုမှတ်နေတာတည့်ရနေလဲအစမစားတာကြာလာမသိနိုင်တည့်ရနေလဲနိုင်ရောမစံနေဘူးနောက်တည့်ရလဲနိုင်ရောမစံနေဘူးအဲ့ဒီမှာမင်းကနေပြီးတော့ဘယ်လိုလဲခမည်းတော်ကြီးနိုင်ရောစံမီလာကြည့်လိုက်မစံနေပါဘုရားခမည်းတော်ကြီးနိုင်ရောစံမီလာကြည့်မစံနေပါဘုရားနောက်ဆုံးပညာရှိမှတ်ကိုမေးတယ်ဘာကြောင့်လဲလို့မေးတော့ဇင်းညာဣရိယာပုညတ္တာပြီးတော့ဓမ္မပီတိတရားပီတိကြီးရနေလို့ပါဘုရားတရားပီတိလေးနဲ့နေရရင်အစာမစားလေးပဲနေနိုင်တယ်ဒီဘုန်းကြီးတို့ယောဂီများဘယ်လိုနေတယ်မသိဘူးဆုံးသာဘုံပေါင်းလေးကောက်တာနောက်ကျနေတောင်တည်ပြီးမနေမငြိမ်တော့ဘူးလှုပ်လာ ကောင်းလေးတွေတွထွက်ကြည့်လာခုမှတကယ်ဓမ္မပီတိလေးရနေပြီဆိုရင်ထွင်းမစားပဲအစမစားပဲပွဲတော်စားမတည်ပင်နေနိုင်အဲ့ဒီမှာဇင်းညာဣရိယာဘုမြတ်တာပြီးတော့ရပောင်းများစွာအစာငတ်ရေငတ်နေပြီမဲ့လို့လည်းဒီဓမ္မပီတိလေးနဲ့နေလိုက်တာအသက်မသေးဘူးလက်ရောမစားကြောင်ဈဉ္ဉာဣရိယာဘုဟာကျမ်းမာပြီးတော့အသက်တူမလားရှည်မလားဒါကြောင့်အသက်ရှည်ခြင်းနဲ့အသက်ရှည်ရှည်နေခြင်းနဲ့ကျမ်းမာခြင်းနဲ့ဆိုရင်ဈဉ္ဉာဣရိယာဘုရှုမှတ်ဖို့မလိုအပ်ဘူးလားသိလို့ရတာဈဉ္ဉာဣရိယာဘုအလုံးမလိုအပ်တယ်ဒီဈဉ္ဉာပီတိလေးကတကယ့်ကိုဓမ္မပီတိလေးကခန္ဓာကိုယ်ကိုပေါ်ပါတယ်ဆိုတာလေးပဲကိုကြီးတို့ဒီမှာခန္ဓာကိုယ်ကြီးပေါ်ပါတယ်ဆိုတာလေဘယ်ဟိုတခင့်ပုဂ္ဂိုလ်ကြီးလေဘယ်လေခွန်ကြီးတို့လက်စွာပြန်လက်ထက်ကလက်စွာပြန်လက်ထက်ကဟိုမှာမင်းကြီးဆိုရင်လက်စွာဘုရားကိုဖူးဖို့သွားရင်းကနေပြီးတော့ဓမ္မပီတိတွေနဲ့ပဲဘုရားရှင်ရဲ့ဂုဏ်တော်တွေအာရုံပြုပြီးတော့သွားရင်းနဲ့ပဲအဲ့ဒီမှာအဲ့ဒီမင်းကြီးဆိုရင်ဟိုမြစ်တွေဖြတ်ပြီးသွားတာတောင်သူ့ရဲ့မြင်းခွာမှာရေမစဘူးလို့ဆိုတာအဲ့ဒါပီတိရဲ့သဘောလေးတပင်းချင်းဂုံတွေကိုအာယုံပြုတ်ပြီးသွားတဲ့အခါပီတိတွေဖြစ်ရဲ့အဲ့ဒီပီတိရဲ့သဘောကြီးခန္ဓာကိုယ်လေးနေတာလားပေါ့နေတာလားခန္ဓာကိုယ်ဟာပေါ့ကျွပြီးတော့အောက်ကကိုလွတ်နေတာအောက်မှာဘာမှရှိတော့အဲ့ဒီလိုပီတိရဲ့သဘောကြီးထားကြမို့ဒီမှာတကယ်ရှုမှတ်ပွားများအားထုတ်လို့မြတ်စွာဘုရားဟောတဲ့ကိုယ်တွေနဲ့ဘုရားရှင်ကအတ္တပိသင်္ခါရအနိစ္စရုပ်တရားနဲ့တရားတွေမမြဲဘူးဟောတယ်ကိုယ်မိမိကလည်းခန္ဓာဉာဏ်စိုက်ပြီးရှုနေတယ်ထိုင်ရင်းနဲ့ရှုနေတယ်ရန်ရင်းနဲ့ရှုနေတယ်သွားရင်းနဲ့ရှုနေတယ်လျောင်းရင်းနဲ့ရှုနေတယ်အဲဒီလိုရှုမှတ်နေခြင်းမှာပဲဒီရှုမှတ်တည်တဲ့အာယုံရောရှုသည့်စိတ်ကလေးရောပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေလို့မမြဲတဲ့သဘောကိုကိုယ်တိုင်ကတွေ့ပြီးဆိုရင်ဘုရားဟောနေကိုယ်တွေ့နေကန့်ညီသလားမကန့်ညီဘူးလားကိုယ်တွေ့နေကန့်ညီဝမ်းသာမလားဝမ်းနည်းမလားဒီဝမ်းသာမှုဆိုတဲ့ပီတိတော်မနတာရဲ့ဖြစ်တာဒါပီတိတွေဖြစ်တာဒါကြောင့်မို့ဘုန်းကြီးတို့ရှင်ဘုန်းတော်ဓမ္မမိသားစုများကိုမိမိကြိုးစားပွားများအားထုတ်တဲ့အခါမျိုးလေးမှာအောက်ထင်ဒီဓမ္မပီတိလေးတော့ရရှိခြင်းနဲ့ဒီလောက်တော့အောက်ထင်ရသွားရှိခြင်းနဲ့ဓမ္မရတ္တသင်္ဟာရဲ့အရတာလေးကိုကိုယ်တိုင်တွေ့သွားရှိခြင်းနဲ့ကိုယ်တိုင်ဒီရုပ်နာရဲ့အဖြစ်ပြသဘောလေးကိုကိုယ်တိုင်ဉာဏ်နဲ့သိသိချာချာတွေ့သွားသိခြင်းအဲဒီလိုကိုယ်တိုင်ဉာဏ်နဲ့တွေ့ပြီးအဖြစ်ပြသဘောကြီးကိုကိုယ်တိုင်ဉာဏ်နဲ့တွေ့ပြီးဆိုရင်ဘုန်းကြီးတို့ယောဂီများရဲ့တရားတရားတွေဘုန်းကြီးတို့ရော့သွားမလားတိုးတက်လာမလားဘုရားပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေပူပြီးအားကောင်းကိုယ်တော်ကတရားအမှထုတ်ခင်တော့ကမိမိဘုရားပေါ်မှာယုံကြည်မှုတရားပေါ်မှာယုံကြည်မှုသံဃာပေါ်မှာယုံကြည်မှုအဲ့ဒီယုံကြည်မှုဟာအခုတရားအားထုတ်လို့အောက်ထက်ဒီဥရိယဘုရားညံတော့ရပြီးတော့အဖြစ်ဖြစ်ညံလေးတော့ရပြီးတော့ဒီအိက္ခာနုပဒနာညံလေးတော့ရပြီးဓမ္မပီတိကိုယ်တိုင်ခံစားလို့ဓမ္မရတ္တတရားရဲ့အရသာတွေပေါ့စောစောကပြောသလိုခန္ဓာကိုယ်ကြီးကျွမ်းပြီးတော့ပေါ့ဒါရင်လားဆိုတော့ဒီမှာရှုမှတ်နေခြင်းချိန်ကာလမှာဩဘာတိဇေဝလင်းရောက်မိမိရဲ့ခန္ဓာကိုယ်ပတ်ဝန်းကျင်မှာလင်းရောက်သို့မဟုတ်ခန္ဓာကိုယ်ကနေပြီးတော့လင်းရောက်နေဖြာထွက်နေခန္ဓာကိုယ်ကြီးကိုလင်းရောက်နေလို့ဝမ်းရံနေတယ်တကယ်ကိုမိမိရဲ့ဒီမှာခန္ဓာကိုယ်ကြီးကိုဟိုးအင်မတန်အင်အားကောင်းတဲ့အလင်းရောင်ကြီးထိုးထားတယ်အဲ့ဒီလင်းရောက်ထဲမှာကိုတရားထဲရှိနေတယ်အဲ့လိုအလင်းရောင်နေထူးထူးခြားခြားတွေဖြစ်မိမိရဲ့ဒီမှာဉာဏ်တွေကဆိုရင်လည်းရှုမှတ်တဲ့ဒီဖောင်းမှုပိန်မှုအာယုံလေးရှုနေခြင်းမှာပဲဟိုကပူဓာလေးပေါ်လာရင်လည်းပူဓာလေးရှုပြီးဖြစ်သွားတယ်ဤဓာလေးပေါ်ရင်လည်းဤဓာလေးရှုပြီးဖြစ်သွားတယ်ဤဓာလေးရဲ့ဖြစ်ပြီးပြတ်သွားတာလေးကိုယ်တိုင်သိနေရဒီလိုပဲခန္ဓာကိုယ်မှာလှုပ်ကနေရွာကနေမြင်ကနေပေါ်လာတာလေးတွေကိုလည်းအကုန်လုံးသိသွားအဲ့လိုဉာဏ်ကလေးတွေဖြစ်နေတယ်အဲ့လိုသင်ရဲ့ပြီးတော့လက်သိဝမ်းမြောက်မှုရေရှုတိုင်းရှုတိုင်းရဲ့ဖြစ်ပြီးပြည့်နေတဲ့သဘောတရားလေးတွေတွေ့တွေ့နေတဲ့အခါကလည်းကြတော့ဟောဝမ်းသာဝမ်းမြောက်ဝမ်းမြောက်မှုပီတိတွေကဖြစ်ပြီးတော့ခန္ဓာကိုယ်ကြီးကလည်းဟိုတုန်းကလေးသည့်မနေ ။ဝိစာပြီးအာထုဇ္ဇယောဂီများမှာတော့ခန္ဓာကိုယ်ကြီးအပေါ်ကနေပြီးတော့အလေးတင်ကြီးဖိထားတယ်လို့ခံစားရ။တခါတည်းမှာတဥတယောက်ကနေအပေါ်ကနေပခုံးနှစ်ဖက်ပေါ်ကနေတခါလေလက်ထောက်ပြီးအပေါ်ကဖိချတယ်လို့ပဲခန္ဓာကိုယ်ကတပြည့်ပြည့်အောက်ကိုအောက်ကိုအောက်ကိုအောက်ကိုချပါလေလုံးလုံး။ဘလောက်ကြီးအောင်ပြည့်ကြသွားတယ်ဆိုရင်ကိုယ့်ရဲ့ဒီမှာမင်းကြီးဟာကျန်းညာတော့ထိနေတဲ့လောက်ပဲအသက်ရှူတွေကိုမွန်ပြီးကြက်ဒါအပေါ်ကနေအလေးပင်ကြီးဖိထားတယ်လို့ခံစားအခုဒီရှင်းတဲ့ညာကိုရောက်ပြီးသိပြီဆိုရင်ကတော့ရှင်ခန္ဓာကိုယ်ကြီးကအဲ့ဒီလိုကိုမဖြစ်တော့ပေါ်ပြီးတော့ခန္ဓာကိုယ်ကြီးချွတ်နေတဲ့သဘောအဲ့ဒီသဘောကိုကိုယ်တိုင်ခံစားရအဲ့လိုမျက်တိတ်ဝမ်းကြောင်းမှုပီတိတွေရှင်းလာတဲ့အခါကလည်းကြတော့ဟောပတ္တိအောင်ပိုင်းခန္ဓာကိုယ်မှာလေးပဲဆင်းရဲတာရှိတော့စိတ်ထဲမှာလေးပဲပါအပူပါသောကံမှာမလာတော့ကိုတို့ကတော့ဒီငါသားအတွက်သမီးအတွက်ပစ္စည်းအတွက်ခင်မုန်းအတွက်ဇနီးအတွက်ကိုယ့်ရဲ့လုပ်ငန်းကိန်းငန်းတွေအတွက်စိတ်တွေကတခါအကုန်လုံးပူပင်ကြောင်းကြခန္ဓာကိုယ်ကြီးကလေးပဲတမာရီမရသေးတဲ့အခါကျတော့ဖောက်ပြန်ပြီးတော့ဝေဒနာတွေကပြင်းထန်ပြီးဆင်းရဲညနေအခုဒီမှာဒီအဖြစ်ပြညာလေးကိုရလို့ပိဋိပတ္တိတွေပိဋိတွေဖြစ်နေပြီပတ္တိတွေဖြစ်နေပြီဆိုရင်အဲ့ဒီကိုယ်ရောစိတ်ရောဟာငြိမ့်နေအချိန်ကြီးဘယ်လောက်ကြာလို့ကြာတော့မှမသိတော့ကာယဝိဝေကစိတ်တဝိဝေကဒီနေ့ထိုင်နေတဲ့ဣရိယာပုဟာဘယ်နာရီကုန်ဆုံးသွားမှန်းတော့မသိတော့အခုခွန်ကြီးတို့ယောဂီများမှာတော့နာရီက6လတယ်မျက်စိကနာရီကမထိုးသေးဘူးမျက်စိကအော်တိုမက်တစ်ပွင့်ဘောဇဉ်မျက်စိကအော်တိုမက်တစ်ပွင့်။နာယီကမထိုးနိုင်။မထိုးနိုင်တော့နာယီနဲ့ရံဖြစ်တယောက်ဖြစ်စိတ်ဆိုး။သူများနဲ့စိတ်ဆိုးကြရမရှိ။နာယီနဲ့စိတ်ဆိုးတယ်။နာယီနဲ့ပြန်ရံဖြစ်။အဲ့ဒါတရားရှုမှတ်လို့အာယုံမိလို့လားမမိလို့လား။ဒီသမာဓိရလို့လားမရသေးလို့လား။မရသေးလို့။အခုဖြစ်ပြဉာဏ်ကိုရပြီးတော့နေတဲ့ယောဂီမှကြတော့နာယီကိုကြည့်စရာတော့မလိုတော့နာယီကိုအာရုံပြုစရာတော့မလိုတော့နာယီထိုးသွားလို့လည်းထိုးသွားမှမသိဘယ်တော့ကြာလို့ကြာမှလည်းမသိတော့အဲဒီမှာကိုရောငြိမ်းချင်းစိတ်ကလည်းပဲငြိမ်းချင်းနေတကံပတ္တိစိတ်တပတ္တိဒုက္ခဘယ်လိုချမ်းသာလဲမှမတူအောင်ချမ်းသာနေတယ်တရားရှိမှနေရတရားဖြုတ်ကိုမဖြုတ်ချင်တော့ချမ်းသာနေတယ်အဲ့လိုချမ်းသာနေကြဆိုတော့ဘုန်းကြီးတို့ယောဂီများကတခါတည်းရမှာကိုကိုကိုအထင်ကြီးသွားတတ်တယ်။ငါတော့နိဗ္ဗာန်မျက်မှောက်ပြုနေပြီ။ဟာငါတော့တကယ်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုနေပြီ။ငါတော့သောတာပန်ဖြစ်ပြီ။ငါတရားသူတွေရပြီ။ကိုကိုအထင်ကြီးနေတာ။ဒီဥရိယဗျာဉာဏ်မှလည်းပဲတကယ်ကိုကိုကိုကိုအထင်ကြီးတော့အောင်ဖြစ်တဲ့ဉာဏ်ဒီဉာဏ်ကသာဘုန်းကြီးတို့ကျမ်းစာများမှာယတောယတောသမ္မာတတိခန္ဓာနာဥဒယပယံနဲ့သဗ္ဗတိပိဋိပံမောဇာအမတ္တတံဝိဇာနတံယတောယတောအချင်းအချင်းအခါ၌သမ္မာတတိမမြဲခြင်းရဲ့သဘောပဲဟုဉာဏ်နဲ့ရှင်းအောင်ရှုမှတ်ဆောင်၏တတော်တတော်ထို့ထို့ခါ၌သောတုယောဂီပုဂ္ဂိုလ်သည်ခန္ဓာနံဥပါဒနေခန္ဓာ၅ပါးတို့ဤဥဒယပယံအဖြစ်နဲ့အပြစ်ကိုဥဒယခန္ဓာနံဥပါဒနေခန္ဓာ၅ပါးတို့ဤဝါယုံနာတရားတို့ဤဥဒယပယံအဖြစ်နဲ့အပြစ်ကိုသမ္မာတတိဥဒိယပယံအဖြစ်နဲ့အဖြစ်ကိုသမ္မာတတိမမြဲခြင်းရဲ့သဘောပဲဟုဉာဏ်နဲ့ရှင်းအောင်ရှုမှတ်ဆောင်၏တောထိုးထိုးခန္ဓာ၌သောထိုးယောဂီပုဂ္ဂိုလ်သည်ဖြစ်သည့်ဗမောဇံနှစ်သိရွှင်လန်းအာရဝမ်းမြောက်ခြင်းကိုလဘတိရှုမှတ်မှုအကျိုးဆက်မှုတိုးတက်ပိုင်ပိုင်ရရှိနိုင်ပါ၏ယုံနာရဲ့အဖြစ်အပျက်ကိုသိမြင်တဲ့ဥဒယဗယဉာဏ်ဉာဏ်ရပြီဆိုရင်နှစ်သိမ့်ဝါမြောင်မှုပိဋိပါမောဇ္ဇာရေဒုက္ခတရားရေစသည်ဖြင့်ရဖြစ်ပေါ်လာတယ်။အဲ့ဒီချမ်းသာမှုကဘလောက်ချမ်းသာလဲဆိုတော့တန်တောပိဋိပါမောဇ္ဇာကိုရရှိခြင်းဖြင့်ဝိဇာနတံတရားအလုံးကျွမ်းအားထုတ်၏ယုံနာအဖြစ်အပျက်ကိုတို့တဲ့သိမြင်သူတော်စင်ယောဂီအပေါင်းတို့၏ အမတံအရိယာနိဗ္ဗာန်မှတပါးဘုရားတို့အရိယာမညာပူညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတာမှတပါးတဲ့အမတံအရိယာနိဗ္ဗာန်မှတပါးလူလောကနတ်လောကတို့ဤဒေချမ်းသာများနဲ့မှမတူဘယ်အပူနဲ့မှမစံသေတာဝင်ပင်ကြရဲ့ဤရင်ချမ်းသာအဖြစ်ဖြစ်ပါ၏ဒီဥရိယဘုရားဉာဏ်ကိုရပြီးတော့ပိဋိပံမောဇ္ဇဒုက္ခတရာစတယ်တရားရဲ့အရသာဒုတိတွေ့ပြီဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုအရိယာမဉ္ဇဉ်ပူဇာဆက်ရောက်နိဗ္ဗာန်မျက်မှောက်ပြုခြင်းမှတပါလူလောကနတ်လောကမှာတော့ဖြင့်ဒီတော့ချမ်းသာတဲ့ချမ်းသာမှုမျိုးဘယ်လောကမှာမှရှာလို့မရဘူးတဲ့ဒီဥရိယဘုရားဉာဏ်ရဲ့ချမ်းသာမှုလူလောကမှာနေတဲ့လူတွေဟာစီစဉ်ဥစ္စာတွေနဲ့မိမိခံစားခြင်းနဲ့ကာမဂုဏ်အာယုန်တွေခံစားဘလောက်ချမ်းသာတယ်ပြောပြောဟောဒီဥရိယဘုရားဉာဏ်ကိုရနေတဲ့ယောဂီရဲ့တရားချမ်းသာမှုမျိုးဓမ္မပီတိတော့ဘယ်တော့မှမချမ်းသာဘူးလေ။လက်ပြည်နာလောကမှာနှစ်တည်းနှစ်စည်းစိတ်နဲ့စံစားနာတတိပေါင်းများစွာနဲ့စံစားကာမဂုဏ်အာယုန်တွေစံစားခံစားဒါပေမဲ့ဟောဒီဥရိယဘုရားဉာဏ်ချမ်းသာလို့တော့အဲ့ဒီနှစ်တည်းရဲ့ချမ်းသာမရဘူး။ဒီဥရိယဗျာချမ်းသာဟာအရိယာမညာပူညာဖြင့်နိဗ္ဗာန်မျက်မှောက်ပြုတဲ့အဲ့ဒီချမ်းသာမှတပါးဒီဥရိယဗျာညာချမ်းသာတကယ့်အချမ်းသာဆုံးလေရဲ့အင်းငင်းချမ်းသာဖြစ်ပေ။ဒါကြောင့်ဒီဥရိယဗျာညာကိုရပြီဆိုရင်အမတန်ကိုဘုန်းကြီးတို့ယောဂီများချမ်းသာသိချမ်းသာတဲ့အတွက်ကိုယ့်ကိုယ်ကိုယ်လေးပဲအထင်ကြီးလောက်တယ်။ကိုယ့်ကိုယ်ကိုယ်အထင်ကြီးပြီးတချို့ပုဂ္ဂိုလ်ကဘဝင်နေမြင့်နေသာတရားသူရပြီဆိုပြီးတော့တခါနဲ့ကိုယ့်ကိုယ်စိတ်တွေမြင့်မောက်ပြီးတော့မြင့်မောက်ပြီးတော့ဘာဖြစ်လဲဆိုတော့တခြားယောဂီတွေနဲ့တော့အတူတူတန်းမထိုင်ရင်တော့အောက်တန်းတခါနဲ့သူများနဲ့ရှေ့ကကျော်ပြီးတော့ထိုင်ခြင်းနဲ့မရဘူးဒီတန်းထဲမှာညီညီထိုင်ရမယ်ဆိုရင်တော့ဒူးလေးတော့သူများနဲ့ပို့လိုက်အောင်မရှိဘူးရှေ့ထွက်ထိုင်နေတယ်ခုလူတွေကဘုလိုတရားမရသေးဘူးပေါ့ကျတော့တရားတွေရနေပြီကိုယ်တိုင်မျက်မှောက်ပြုပါပြီကိုယ်တိုင်တရားတွေ့နေပြီဆိုပြီးကိုယ့်ကိုယ်ကိုအထင်ကြီးတာအတိမာနပမာနလေလွန်လွန်ကဲကဲကြီးကိုမာနတွေကြီးသွားတာလွန်လွန်ကဲကဲကြီးမာနတွေဖြစ်ပြီးတော့တခါရင်ဟိုလူနဲ့အတူမနေလို့ဒီလူနဲ့အတူမနေလို့အဲဟိုလူနဲ့ဆုံးဝိုင်းဆိုရင်တော့မှကိုယ်ယုံကြည်နေတဲ့အတူတူစားနေတာကိုမစားချင်ဘူးကိုယ်သီးသန့်တယောက်တည်းခွေးကျွေးစီခြင်းနဲ့သိက္ခာနာတွေအကုန်လုံးဖြစ်လာတာအဲဒါမာနတွေတက်လာကျိုးတော့မရှိတော့ဘူးဒါတခါတည်းဟာမှအဲ့ဒီယောဂီပုဂ္ဂိုလ်များကိုယ့်ရဲ့တရားပြေးနေတဲ့ကမ္မထာဆရာတောင်မှပြန်ပြီးအကဲခံပြီးကမ္မထာဆရာတော့ငါ့တော့ဉာဏ်ဆင်းမှမြင်မှမလားဒီလိုတောင်အထင်ရောက်သွားတယ်အဲ့ဒီလိုတောင်အထင်ရောက်သွားတယ်ကိုယ့်ကိုယ်ကိုအထင်ကြီးသွားတယ်ကိုယ့်ကိုယ်ကိုတကယ်ကိုတရားတွေတွေ့နေပြီဆိုပြီးတော့အဲ့မှာဘာကြောင့်လဲဆိုတော့ဒီဥရိယဗျာဉာဏ်ကိုရနေတဲ့ပုဂ္ဂိုလ်ဟာတကယ့်ကိုပိတိပတ္တိဒုက္ခပတ္တိကိုစိတ်တွေငြင်းအေးနေကိုစိတ်တွေငြင်းအေးနေပြီဆိုတော့ဈာတိတွေတည်းဝင်နိုင်သေးရလားလုံးဝမဝင်နိုင်တော့ဒုက္ခစိတ်ကိုဈာန်သာနေတယ်ဆိုတော့မိတ်တဲ့မျက်စိတွေဖွင့်နေသေးလားစကားရောပြောကျင်သေးလားအခုဘုန်းကြီးတို့ယောဂီများကတခါလေကိုကိုကိုအထင်ကြီးတဲ့ပုဂ္ဂိုလ်ကအခန်းစီလိုက်စကားပြောနေတာအခန်းစီလိုက်စကားပြောနေတာဒီနေ့ပုဂ္ဂိုလ်ကအခန်းတွေဝါလုပ်တိုင်းသူ့အခန်းတွေရှိတဲ့စားစရာရှိတဲ့ချိုးရီပလင်းတွေထုတ်ပြီးတော့အမလေးကျွေးမွေးပြီးဧကံပြီးစကားပြောတော့တယ်သူကအဲ့ဒီတော့အခုတရားဒီမှာဥရိယဗျာညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ကရှုမှတ်မှုတတိကိုမလွတ်တော့တတိရဲပြီးတော့နေတာအဲ့လိုတတိမြဲနေတဲ့အတွက်ကြောင့်မို့စကားပြောခြင်းနဲ့ဆန္ဒတွေရောရှိသေးရလားဆုံးမမရှိတော့ဘူးအမှတ်တည်းမြဲအဲ့လိုအမှတ်တည်းမြဲနေပြီဆိုရင်ကိုအထင်ကြီးသွားအဲ့လိုကိုအထင်ကြီးသွားတဲ့ပုဂ္ဂိုလ်ကြီးကိုယ်တို့သာသနာမှာရှိခဲ့တယ်ဒီပစ္စုပ္ပန်ဝတ္ထုလေးတစ်ခုလေးရှိတယ်ကိုယ်တို့စိတ်ခွန်မှာကျေးဇူးတော်ရှင်မာသေးဆရာတော်ဘုရားကြီးရဲ့စိတ်ခွန်ရရွာသတိရရွာမှာအဲ့ဒီအချိန်မှာဆရာတော်ဘုရားကြီးတောင်မှစိတ်ခွန်မှရှိကောင်းရှိနေတယ်။အဲ့ဒီအချိန်မှာရဟန်းတော်ဒီတစ်ပါးတရားအားထုတ်ရင်းနဲ့ဒီဥရိယဗျာညာကောင်းကောင်းဖြစ်တယ်။ဥရိယဗျာညာကောင်းကောင်းဖြစ်တော့ပိဋိပတ်တိတွေအကုန်လုံးဖြစ်ပြီးအလင်းရောင်ထဲမှာကိုယ်တော်ဘာနဲ့ထိုင်နေရ။မှတ်စိတ်တွေကမြင်နေတဲ့အခါကျတော့သူ့တွေကဝင်သေးရလားဗျာ မဝင်တော့ဘာမှကိလေသာမဝင်တဲ့အခါကျ तू ဟာကိလေသာကင်းပြီ तू ယဟနာဖြစ်ပြီလို့ကိုကိုကိုကိုအဲ့လောက်ဖြစ်သွားတာ तू အဲ့ဒီလောက်ဖြစ်ပြီးတော့ तू ကမ္မဋ္ဌာန်းဆရာကတရားစစ်ဆေးဖို့ကြွလာတဲ့အခါဘုန်းကြီးတို့စိတ်ခွန်မှာ तू ចောင်းလေးတွေနဲ့ तू အဲ့ဒီမှာကမ္မဋ္ဌာန်းဆရာကအဲ့ဒီចောင်းလေးတွေစီမှာတချောင်းစီတချောင်းစီကြွပြီးတော့တရားမေးတာဒီခါတရားမှာကမ္မဋ္ဌာန်းဆရာရှိရဲ့ကြင်လေးရှိတယ်။ကျောင်းလေးရဲ့ရှေ့မှာဈေးညာလေးရှိရင်ရှိတယ်တို့မဟုတ်ကြင်လေးရှိတယ်။အဲ့ဒီမှာကမ္မထဆရာကျွမ်းလာရင်ထိုင်ဖို့ဆိုပြီးအခင်းလေးခင်ခင်ထား။တခါတည်းကမှာကမ္မထဆရာများကဒီလိုမထိုင်တော့ဘဲနဲ့ခေါင်းရင်းဘက်ကနေသွား။အဲခေါင်းရင်းပေါက်ကြီးဖွင့်တာ။ခေါင်းရင်းဘက်မှာသွားပြီးတော့ခေါင်းရင်းကမတ်တရပြီးအတန်ပြူတယ်။နောက်ကနားလေကျွမ်းကျင်တဲ့ပုဂ္ဂိုလ်ကပိယတယောက်ပါလေယဟန်ဆိုရင်ကပိယတယောက်ပါလေလူကမ္မထဆရာဆိုရင်ဘေးကအဖို့တယောက်ပါအဲ့ဒီလိုသွားပြီးတော့ကမ္မထမ်းကျောင်းခေါင်းရင်းကနေပြီးတော့တရားမေးတာအဲ့ဒီမှာအခုယဟန်တော်လေးကိုတရားမေးတဲ့အခါကျတော့ယဟန်တော်လေးကသူတရားတွေအာလုံးပြီးဆုံးသွားပါပြီသူတရားတွေအာလုံးပြီးဆုံးသွားပြီတရားမေးဖို့စစ်ဖို့စစ်ဆေးဖို့မလိုတော့ပါဘူးအာလုံးပြီးဆုံးပါပြီဆိုကြောင်ပြောလိုက်တော့ကမ္မထမ်းဆရာကလည်းအင်မတန်လိမ္မာပန်းနဲ့တဲ့ကမ္မထမ်းဆရာဆိုတော့ရှင်ဘုရားတပည့်တော်ကိုအမျှဝေပေးပါရှင်ဘုရားတရားရပြီဆိုရင်အဲ့ဒီမှာဟိုကအမျှဝေဟောသာတို့ခေါ်တယ်ဓမ္မဆရာတဲ့အရှင်ဘုရားတရားသူရတဲ့အချိန်မှဖြစ်နေတပည့်တော်တို့ဟိုဘက်ကအင်ဂျင်တော်စီရီတော်မြတ်ကြီးရှိပါတယ်တဲ့အဲ့တော့အရှင်ဘုရားအင်ဂျင်တော်စီရီတော်ကြီးကိုညံ့နေ9နာရီအချိန်မှတပည့်တော်လာပြင်ပါမယ်တဲ့အပင်လွတ်ပါမယ်ရှင်ရောစီရိုကြီးကိုရှင်ဘုရားတော်ထူတော့တရားသူရတဲ့အထင်အမှတ်ပါရတဲ့အထင်အမှတ်လည်းအထင်အမှတ်ဖြစ်နေအဲ့ဒီမှာရှင်ရောစီရိုကြီးဖူးဖို့ပြင်လိုက်တာညနေ၄နာရီလောက်ကစပြီးတော့အဲ့ဒီရှင်ရောစီရိုကြီးရဲ့ဘေးကရေကန်ကြီးမှာစိတ်ခွန်ရွာရွာလေးကိုရွာတက်ကိုစတဲ့အဲ့ဒီရွာလေးမှာရှိတဲ့တမီးပြိုလေးတွေကအဲ့ဒီကမှညနေဆိုရင်ရေလံခံရတာဒါတိရောလို့ဘုန်းကြီးတို့ဒီမှာတွောနေဒီမှာဝီစီတွင်းပါတွင်းဆိုတော့ပြည့်ပြည့်စုံစုံမရှိဘူးဒီရေကံပဲရေခံရရေကံရေပဲသုံးရအဲ့ဒီမှာဘုန်းကြီးတို့ဒီမှာအဲ့ဒီတောပြူပြူလေးတွေကတောရဲ့သမီးပြူလေးတွေကဒီရေကံလမ်းဆင်းချိန်နဲ့အဝတ်တဲ့အစားတဲ့တဏှာပန်းပန်းလိမ့်ပြီးအစားပါဆုံးပြုပြင်ပြီးတော့အဲ့ဒီမှာရေခတ်တာအဲ့ဒီရေကံလမ်းရေခတ်ချိန်ကိုမှန်းပြီးတော့အဲ့ဒီမှာကမ္မထာနာစီရဆရာကအဲ့ဒီတရားသူရပါပြီတရားပြည့်စုံပါပြီဆိုတဲ့ဥစဉ်လေးကိုပြန်သွားပြန်သွားပြီးတော့အဲ့ဒီမှာစောင်းတန်းကြီးဘုရားရှိအောင်ပန်းတန်းကြီးရှိတဲ့မဟာစီကျောင်းပေါက်ကနေပြီးတော့အဲ့ဒီဘုရားရှိအောင်စောင်းတန်းကြီးရှိအဲ့ဒီစောင်းတန်းလေးကနေပြီးပြန်သွားစကားတပြောပြောနဲ့ပေါ့အဲ့ဒီရေခတ်တဲ့စိတ်နှံရောက်တဲ့အခါကျတော့အဲ့ဒီကမ္မထာဆရာကဒီရေခတ်ကြီးရဲ့တမိုင်းကိုပြောပြဒီရေကံကြီးဟာဒီစီတီကြီးတည်တဲ့အခါကျတော့ဒီမြေတွေကိုပုတ်လုပ်ပါတယ်ဒီမြေတွေကိုပုတ်လုပ်တဲ့အတွက်ကြောင့်မို့ဒီစီတီကြီးတည်တဲ့အခါမှာဒီမြေကိုတူးပြီးအုပ်လုပ်တဲ့အတွက်ကြောင့်တန်ရေကံကြီးဖြစ်တဲ့တမန်ကြောင့်အဲ့ဒီမှာတခါတည်းအကျက်တဝက်ပြောပြပြောပြလို့စိတ်တိုင်းကြပြီဆိုမှကဲရှင်ပြဖရာပေါ်ကြသူဖရာသွားဖရာကိုလက်ရရဲ့လက်ပြီးပူဇော်မယ်ဖရာလက်ရရဲ့လက်အဲ့ဒီမှာလေဖျားမှာဟိုတောက်တော်ရေပန်းရေချာကတ်တဲ့မိကလေးတွေအများကြီးပဲဖျားမှာလေကိုယ်ကအဲ့ဒီမှာဖျားမှာလက်ပန်းပြီးတော့အဲ့ဒီမှာပန်းကတ်ရေချာကတ်တဲ့ဒီကလေးတွေကလည်းအများကြီးအဲ့ဒီမှာလောက်ကန်နေကြအဲ့ဒီကနေပြီးတော့ဖျားကနေဖူးပြီးပြားလာပြားလာတဲ့အခါကျောင်းကျောင်းရောက်အဲ့ဒီဦးစင်းလေးနေတဲ့ကျောင်းနန်းကမ္မထမ်းကျောင်းနန်းရောက်ကမ္မထမ်းဆရာကြီးကပို့ပြီးတော့ကဲရှင်ဖျားတရင်သုံးရတော့ဒီလိုလဲသွားမယ်ရှင်ဘုရားဒီနေ့တရားသူရတဲ့နေ့မို့ဆိုပြီးတော့ပြောတယ်ဆရာကြီးရဲ့စောစောကအဲ့ဒီလိုပဲထင်မိပါတယ်အခုတော့မဟုတ်တော့ဘူးအခုတော့မဟုတ်တော့ဘူးရေကလန်းချက်ပြလိုက်တာအမှတ်တွေပါဖြစ်သွားတာလွတ်သွားအဲ့ဒီမှာအမှတ်တွေလွတ်သွားပြီးတော့မှဟုတ်နေတယ်ကြည့်လိုက်တာအခါပြန်ပေါ်လာအဲ့ဒီပြန်ပေါ်လာကမ္မထာဆရာရဲ့ဒါလိမ္မာကျွမ်းကျင်မှုကမ္မထာဆရာရဲ့လိမ္မာကျွမ်းကျင်မှုသူ့ကိုတရားရပြီဆိုတာကိုမရဘူးလို့မပြောဘူးသာဓုခေါ်တယ်အမြဝေပါဆိုသာဓုခေါ်တယ်ပြီးကသူ့ကိုတရားစမ်းတဲ့အနေနဲ့စမ်းပတ်တဲ့အနေနဲ့တခင့် နေရာကိုခေါ်သွားလိုက်တယ်။ခေါ်သွားပြီးတော့မှပြလိုက်တယ်။အဲ့ဒီကအပြန်ကြတော့ကိုရိုလေးရဲ့ပြန်ပြီးဝန်ခံတဲ့သူတရားမပြည့်စုံသေးဘူး။ခုမှသိပါတယ်ဆိုတာပြန်ပြောတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဥရိယဘယညာကောင်းကောင်းဖြစ်နေပြီဆိုရင်ကိုကိုကိုတကယ်ကိုတရားနဲ့ပြည့်စုံပြီလို့ထင်ရတော့အောင်ပဲကိလေသာတွေကမဝင်ဘူးညာ။မှတ်စိတ်တွေမြဲလို့လားမမြဲလို့လား။မှတ်စိတ်တွေမြဲနေတာဘုန်းကြီးတို့ယောဂီများအလုံးကိုမသိတွေကမြင်နေတာတတိတွေကလည်းပဲပို့ပြီးတော့မကောင်းဘူးလားတတိတွေကလည်းအမတန်ကောင်းတယ်တတိတွေကလည်းကောင်းတယ်အထူးဝိရိယစိုက်ပြီးတော့ကြောင်းကြစိုက်ကြရကိုမလိုတာဘုန်းကြီးတို့ယောဂီများဥပဋ္ဌာန်းနေစမိမိအာယုံတွေကိုခါရှာကြရမလို့ဒီအာယုံတွေကတုံ့အပ်သူပြေးဝင်ပြေးဝင်လာတယ်လို့ပဲကိုကဆောင်းပြီးရှုနေရုံနဲ့ထိုင်ပြီးရှူရှူရရင်နဲ့ရှူရှူတွားရင်နဲ့ရှူရှူလျောင်းရင်နဲ့ရှူရှူရှူကျင်တာနဲ့ရှူဒီမှာအာယုံကိုရှာကြရမလို့အာယုံတွေကတခါလေကိုယ့်စီကိုပြေးဝင်လာတယ်လို့ပဲအဲ့ဒီလိုကိုတတိတွေကကောင်းပြီးတော့နေတာအထူးရှာကြံစရာကိုမလိုမှတ်စရာအာယုံတွေတခါလေတော့အတူအငြင်းများထားပြီးတော့လေးလေးရှိနေတာအဲ့ဒီတော့ကောင်းပြီးတော့တရားအမှတ်တွေကမလွတ်ချင်တော့ကောင်းတဲ့အခါကျတော့လေးလေးတရားအချိန်တိုင်းအချိန်တိုင်းနဲ့ဒီတိုင်းကောင်းခြင်းနေတော့တယ်ဒီတိုင်းမဲ့တရားအရသာကိုခံစားခြင်းလာပြီဆိုရင်ဒီတရားပေါ်မှာမိမိကနှစ်သက်တာလားမနှစ်သက်တာလားအဲ့ဒါကိုနိကန်တိလို့ခေါ်တယ်။ဒီနည်းပြောရရင်ဓမ္မရာကဓမ္မနန္တိကိုတွေ့နေတဲ့တရားပေါ်မှာကိုပြန်နှစ်သက်နေတာအဲ့ဒီဟာကိုဘုရားတို့ယောဂီများကပယ်နိုင်အောင်ဟဲ့နန္ဒီရာဂကိုပယ်နိုင်မှအဲ့ဒါကိုရှုမှတ်ပြီးတော့ပယ်နိုင်မှရှင်းဉာဏ်ကိုရောက်မယ်။အဲ့ဒါကိုမပယ်နိုင်သေးရင်ကတော့ရှင်းဉာဏ်မရောက်ဘူး။ဒီထဲမှာပဲလဲနေ။ဒီထဲမှာပဲလဲနေနေယောဂီပုဂ္ဂိုလ်ကရှေ့ကိုမတို့တတ်တော့အဲ့ဒီမှာလဲနေ။ဒါပေမဲ့လို့လဲနေခွန်ကြီးတို့ယောဂီများဒီဥရိယဗယဉာဏ်တော့အဖြစ်တည်းကိုသိတဲ့ဉာဏ်တော့ရလို့ဒီပုဂ္ဂိုလ်ကဒီတရားရဲ့အရသာလေးတွေကိုယ်တိုင်တွေ့ရဓမ္မပီတိလေးတွေကိုယ်တိုင်ခံစားရတယ်။တရားရဲ့အရာကတကယ့်ချမ်းသာမှုကိုကိုယ်တိုင်ခံစားရပြီဆိုရင်ဒီတရားကိုအာမထုတ်ဖြင့်နေနိုင်သေးရလား။တရားချိန်တာကိုမနာဘဲရောနေနိုင်သေးရလား။လုံးဝမနေနိုင်ဘူး။အခုတရားကိုထပ်ခါတခါပြန်ပြန်လာပြန်ပြန်အားထုတ်ပြန်လာပြန်အားထုတ်မနေနိုင်။အဲ့ဒီပုဂ္ဂိုလ်ကကိုယ်တိုင်ဒီတရားအရာကိုကိုယ်တိုင်ခံစားရကိုယ်ရင်ခံစားရတဲ့အတွက်ကြောင့်တရားကိုလွတ်လို့မရတော့စိတ်မှမိမိရဲ့မိသားစုအရေးဇာဝတ်နေရေးချမ်းသာရေးဒီအရေးတွေကြောင့်မလွဲမဆောင်တာလို့အိမ်ကိုပြန်အိမ်မှုကိစ္စတွေဆောင်ရရဒါပေမဲ့လို့အချိန်လေးမရနိုင်နဲ့အခွင့်လေးမတားနိုင်နဲ့တားလိုက်တဲ့တရားငယ်တွေကရိတာသွားတော့တယ်အဲ့ဒီမှာဒီတရားပဲပြန်ပြီးတော့အထုတ်နေကြတော့တယ်အဲ့တော့တရားနဲ့ကင်းကွာပြီးတော့စိတ်ကြီးမနေကြတော့အားကြောင့်လေတရားပေါ်မှာယုံကြည်နေခိုင်ရတာလားမခိုင်ရတာလားပို့ပြီးတော့တရားအာမထုတ်ခင်လုံးကတဲ့ပို့ခိုင်ရတာပို့ပြီးတော့အကောင်းလားနောက်ပြီးတော့တန်ခါပေါ်မှာဘုရုံးကယဟန်တန်ခါနဲ့တွေ့လို့လေယုတရားမှမသိအခုဒီတရားတွေကိုကိုယ်တိုင်ကိုကြရှုမှတ်ရင်းနေတဲ့အဖြစ်အပျက်သဘောတွေကိုယ်တိုင်တွေ့အဲ့ဒီအဖြစ်အပျက်သဘောတွေကိုယ်တိုင်တွေ့ပြီးတော့ဓမ္မပီတိတရားရဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေကိုယ်တိုင်တွေ့တရားရဲ့အရာဓာတ်တွေကိုယ်တိုင်ခံစားရတဲ့ပီတိတွေပတ္တိတွေဒုက္ခတခါလေဩတရားချမ်းသာတယ်ချမ်းသာတယ်ဆိုတော့တကယ်ချမ်းသာတာပါလားဘယ်အပူမကိုကိုယ်နှံ့ကိုမဆက်တော့ဘယ်ချမ်းသာနဲ့မှမတူအောင်ပေါ့လောကမှာလောကလူသားတွေအကောင်းဆုံးဆိုတဲ့ဒီမှာဘာယုံတွေကိုအကုန်ခံစားနေကြတယ်ရူပယုံတရားယုံခန္ဓာယုံရတ္တယုံဖွတ်ထားပါတယ်ဒီအာယုန်လေးကိုခံစားခဲ့ကြပြီနဲ့တကယ်ဒီတရားအရတာနဲ့နှိုင်းရှင်လိုက်လို့ရှိရင်ဒီတရားအရတာကိုဘယ်အာယုန်ကမှမပြီးတော့အဲ့တော့ဒီတရားရဲ့အရတာအင်မတန်ချမ်းသာပါလားဆိုတာကိုယ်တိုင်တွေ့ရကိုယ်တိုင်သိရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအချိန်မရွေးဒီတရားကိုအားထုတ်နေတော့လားအိမ်မှာအချိန်ရရင်အိမ်မှာလည်းအားထုတ်နေဘယ်တကယ်လို့ညံ့ညံ့အချိန်ရတယ်ဆိုရင်တရားကျောင်းလေးမှာသွားပြီးအားထုတ်တယ်ဒီတဲ့ပုံကြီးအချိန်ရတယ်ဆိုရင်ဒီတဲ့စိတ်ငြိမ်တဲ့နေရာကိုရွေးချယ်ပြီးတော့အဲ့လိုနေရာမျိုးတွေမှာသွားပြီးအားထုတ်တာ။ဒီအဲ့ဒီလိုအားထုတ်ဖို့အတွက်ဒီအဲ့ဒီလိုဥရိယတရားဉာဏ်ဖြစ်တဲ့ ဒီညာလေးရလို့ရှိရင်ဓမ္မပီတိဆိုတဲ့ဒီနှစ်သိမ့်ဝမ်းကြောင်းကိုပီတိလေးကိုယ်တိုင်ရသွားလို့ကိုယ်တိုင်တရားအရသာလေးခံစားရပြီဆိုရင်တရားအမထုတ်ဖြင့်နေလို့ရသေးလားမရတော့ထားကြောင့်ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမေတ္တာစုများကိုဟုတ်ကဲ့ဘုန်းကြီးကဒီဥရိယတရားညာတော့ကောင်းကောင်းရသေးခြင်းတကယ်လို့ပါရမီတို့ရှိမယ်ဆိုရင်ရောဆက်အားထုတ်နိုင်ရင်အပင်လေးပါလွတ်နိုင်လောက်တဲ့တောတပတိမညာပူညာမရနိုင်ဘူးလားဆက်အားထုတ်ရနိုင်တယ်ဘာမှမကြောက်ဒီဥရိယဘုရားညာတော့ရပြီဆိုတော့ဟိုအထက်ထက်ညာနေဆိုတာဒီတော့မကြောက်တော့ဆက်ပြီးတော့တကယ်ကိုအားထုတ်လိုက်လို့ရှိရင်ကတော့ဖြင့်ပါရမီလေဆိုရင်အဲ့ဒီပုဂ္ဂိုလ်ကအပင်လေးပါလွတ်နိုင်လောက်တဲ့တောတပတိမညာပူညာရနိုင်တယ်တောတပံဖြစ်နိုင်တယ်ပါရမီလို့ရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တက္ကရာကအနာဂံဖြစ်အောင်ရောမဖြစ်နိုင်ဘူးလားဒီတဲ့ပါရမီလို့ရှိမယ်ဆိုရင်ဘုန်းကြီးတို့ယောဂီများခိလေသာအသောကုန်ခံပြီးတော့ယန္တာဖြစ်အောင်မဖြစ်နိုင်ဘူးလားနော်ကေဝိမုတ်တိဆိုတဲ့ဒုက္ခလွတ်မြောက်မှုချမ်းသာဘာချမ်းသာလဲဘာကလွတ်မြောက်တာလဲဆင်းရဲကလွတ်မြောက်တာဘာကလွတ်မြောက်တာလဲဆင်းရဲကလွတ်မြောက်တာအခုခွန်ကြီးတို့ယောဂီများအခုတရားတွေအားထုတ်နေတာဆင်းရဲကလွတ်မြောက်တယ်လားမလွတ်မြောက်သေးဘူးလားမလွတ်မြောက်သေးလို့ပဲခင်ဗျားတို့မျက်နှာကြီးရှုံးလိုက်မဲ့လိုက်ဖြစ်နေတာပေါ့ဟိုဘက်ရွှေရဒီဘက်ရွှေရပြောင်းလိုက်ရွှေ့လိုက်တခါလေယောဂီအစ်တင်များဆိုရင်ဟိုကလေးတို့ကစစ်ခုတံကစားတယ်လို့ပဲခြေတော်ကိုပညာပြောင်းနေရတာကိုပဲတခါလေအခါသာအကျဉ်းကြီးဖြစ်ဒါခဏခဏပြောင်းခဏခဏပြင်နေရတယ်ဆိုတာဆင်းရဲလို့လို့ပဲလေအခုဒီဝိမုတ်တိဒုက္ခဆိုတာဒီဆင်းရဲအလုံးပေါ့ဒီဆင်းရဲအလုံးကာမဝဝိပါကဝကိလေသာဝဆိုတဲ့ဒီဝဆင်းရဲတွေကအလုံးလွတ်မြောက်ပြီးတော့ချမ်းသာသွားပြီနောက်တော့ဘဝခန္ဓာမရတော့ဘူးဟိုဆင်းရဲလေးလွတ်မြောက်သွားပြီနာဆင်းရဲလေးလွတ်မြောက်သွားပြီဒီဆင်းရဲလေးလွတ်မြောက်သွားပြီအဲ့ဒီအိုနာတိဆင်းရဲတွေလွတ်မြောက်မှုချမ်းသာကိုရမယ်အဲ့ဒီချမ်းသာရဖို့အတွက်ဘယ်တရားတွေအထောက်ရမလဲဆိုရင်အခုယောဂီတို့အထောက်နေတယ်ဗာတရားလေဒီပฏิပ္ပံတရားပဲဒီပฏิပ္ပံတရားကိုအားထုတ်ရင်ဘုန်းကြီးတို့ယောဂီများအရိယာမညာလေးရနိုင်တယ်နိဗ္ဗာန်ထိအောင်လည်းရပြုနိုင်ဘူးလားညာဒီဒီချမ်းသာကြီးအကုန်လုံးရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဆရာကြီးညွှန်ပြတော်မူတဲ့အတိုင်းကာယ ानु ပသနာကိုယ်မူယာလေးတွေသင်္ချာဖြစ်ပေါ်လာတဲ့ရှုကိုယ်မူရဆိုတာကိုထိုင်ပြီးရှုနေတာကိုယ်မူရပဲရက်ပြီးရှုနေတာရက်တယ်လို့ရှုတာကိုယ်မူရပဲသွားတယ်လို့ရှုတာကိုယ်မူရပဲလျှောက်နေအိတ်တယ်ရှုတာကိုယ်မူရကွေးတယ်ဆက်တယ်ရှုတာကိုယ်မူရဖောင်းတယ်ပိန်တယ်ရှုတာဘာမူရလဲကိုယ်မူရပဲဒါကံရနုပသနာလေးဒီလိုရှုမှတ်နေခြင်းကအောက်ပိုင်းကအလဲပိုင်းကအထက်ပိုင်းကခံစားမှုလေးတွေမရှိဘူးလားအဲ့ဒီလိုရှုနေတာခံစားမှုလေးရှုနေတာကဝေဒနာနုပသနာဘာနုပသနာလဲအဲ့လိုဝေဒနာဥပဒနာလေးတွေရှုရင်းနဲ့ပဲခွန်ကြီးတို့ယောဂီများပြောင်းကျင်တဲ့စိတ်ရွှေ့ကျင်တဲ့စိတ်ပြင်းကျင်တဲ့စိတ်ထားကျင်တဲ့စိတ်လေးတွေမဖြစ်ဘူးလားအဲ့ဒီစိတ်ကလေးတွေဖြစ်လာရင်လည်းအဲ့ဒီဖြစ်တဲ့စိတ်ကလေးကိုပဲနောက်ကရှုတိစိတ်လေးနဲ့ပြန်ပြီးတော့မရှုရဘူးလားဒါစိတ်ကဥပဒနာပဲဒီလိုရှုနေရင်ကဘေးကဟောအကျန်းအာယုံအငြင်းအာယုံဒီလိုအာယုံလေးတွေမလာဘူးလားအဲ့ဒီငြင်းငြင်းနဲ့ကြားရင်ကြားတယ်နာရင်နာတယ်မွေးရင်မွေးတယ်စသည်သူ့ရဲ့သဘောလေးတွေရှုနေတာဘာနုပဒနာနဲ့ဓမ္မနုပဒနာအဲ့ဒီတော့ဒီကံယဝေနာစိတ်တဓမ္မတွေဒီပฏิပဒံတရား၄ပါးကိုထိုင်ရင်လည်းရှုလို့ရတယ်ရရင်လည်းရှုလို့ရတယ်သွားရင်လည်းရှုလို့ရတယ်လျှောက်ရင်အိပ်ရင်ရှုလို့မရဘူးလားဒီဣရိယာပုတ်၄ပါးပဲဣရိယာပုတ်မှာမရွေးနဲ့ရှုရှုနေလို့စိတ်တည်ခြင်းမှုတတိအားတွေကောင်းလို့စိတ်ကြည်မှုတမာရီတွေထက်တန်အားကောင်းစွာရပြီဆိုရင်အခုပြောတယ်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်တိုင်းသိတဲ့ယထာဘူတဉာဏ်မရနိုင်ဘူးလားဟေးအမှန်တိုင်းသိတဲ့ဉာဏ်ဒီဉာဏ်ရပြီဆိုရင်ဆက်ကြိုးစားဆက်ကြိုးစားပြီဆိုရင်မကြာမီအချိန်လေးမှာပဲဒီရုပ်တဘောနာမ်တဘောအဖြစ်ပြက်တဘောကိုသိတဲ့ဉာဏ်ရုပ်နာမ်တွေရဲ့အရှုခံအာရုံဖောင်းမှုလေးရဲ့ပေါ်ပြီးပြောက်ပင်မူလေးရဲ့ပြေပေါ်ပြီးပြောက်ဖြစ်ပြီးပြည့်ဒီသဘောလေးကြီးကိုယ်တိုင်တွေ့တာလေရင်းဉဏ်လျှောက်ပြီးရှုမှတ်နေရင်လည်းပဲရင်းဉဏ်ကြီးမှာကြွတ်မှုလေးရဲ့ဖြစ်ပြီးပြည့်နှမ်းမှုလေးရဲ့ဖြစ်ပြီးပြည့်ချမ်းမှုလေးရဲ့ဖြစ်ပြီးပြည့်ရှုတည်နေတဲ့ရှုတည်စိတ်ကလေးရဲ့ဖြစ်ပြနေတဲ့သဘောလေးကိုယ်တိုင်တွေ့ အဲ့ဒီလိုကိုယ်တိုင်တွေ့လို့ဒီမှာတကယ်ကိုဝိပဿနာတမာရီအားဉာဏ်နဲ့ထည့်ရလာပြီဆိုရင်တော့အခုပြောတဲ့ဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေမရနိုင်ဘူးလားအဲ့ဒီပီတိလေးရပြီဆိုရင်ဘုန်းကြီးတို့အခုတရားရှုမှတ်ရတာသို့တော့ကရောက်တာကသင်္မာကြီးစွာကြိုးစားကြရတဏှာကြီးကြည့်အောင်မနေကြိုးစားကြရအချိန်ပေါင်းများစွာကြောင်းရွှေ့ပြီးတော့မှတဏှာကြီးကြည့်အောင်ကြိုးစားကြရဟဲ့နောက်ပိုင်းတတိတမလေးတွေအားကောင်းလို့အခုဥရိယတရားအဖြစ်ပြက်ကိုသိတဲ့ဉာဏ်ရလို့ဓမ္မပီတိဆိုတဲ့နှစ်သိမ့်မှန်းမြောက်မှုပီတိရပြီဆိုရင်အဲ့ဒီလိုပြောင်းဖို့ရွှေ့ဖို့ပြင်ဖို့လိုသေးရလားတဏှာကြီးဆိုတဲ့အချိန်ဟာအကြာကြီးလားခဏလေးလားခဏလေးဘာမှမကြာနိုင်ဘူးတဖောင်းတပိန်လောက်မှတ်လိုက်သလောက်ပဲခဏလေးနဲ့အချိန်ကြီးပြည့်ပြည့်သွားလိမ့်မယ်အဲ့လိုဓမ္မပီတိရပြီဆိုရင်ထိုင်ရှုမှတ်ရတာရောပြန်ဆင်းရဲတာရှိသေးရလားရပ်ပြီးရှုမှတ်လို့ဆင်းရဲသေးရလားခြင်းညာလျှောက်ပြီးရှုမှတ်ရတာရောဆင်းရဲသေးရလားလုံးဝမဆင်းရဲဘူးချမ်းသာပြီးတော့ကိုယ်စိတ်တည်းငြိမ်အေးမှုမရနိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကံရဝေဒနာစိတ်ကဓမ္မဆိုတဲ့ဒီပဋိပဒံတရားတွေကိုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟုတ်ကြညွှန်ပြထားတဲ့အတိုင်းပေါ့ဘုန်းကြီးတို့အားလုံးညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့တတိဥသိတဲ့စိတ်ကလေးနဲ့ကြိုးစားပြီးရှုမှတ်ရင်ဒီဥရိယဘယဆိုရဲ့အဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်အနိစ္စဥပဒနာဉာဏ်ဒီဉာဏ်တော့အောက်ထည့်ရပြီဆိုရင်တရားရဲ့အရာတာကိုယ်တိုင်မခံစားရဘူးလားသဗ္ဗိတိကိုယ်တိုင်နှစ်သိမ့်ဝမ်းမြောက်မှုပီတိရမရပါဘူးလားဗျာဒါကြောင့်ဓမ္မပိတိဒုက္ခံပိတိဝိပဒံဒိနာစေတတံအိယဘဝိရိတေဓမ္မေတရာရမတိပန္တိတောဓမ္မပိတိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံပိတိချမ်းညာတတံအိတ်စေရပါပေ၏ဒီဓမ္မပိတိလေးများရပြီဆိုရင်ဘုန်းကြီးတို့ရဲ့လူညာလိမ့်ဆိုတာကိုမရှိတော့ဘူးတခါတည်းကောင်းလေးချလိုက်တာနဲ့အမှတ်ကလေးနဲ့အိပ်တော်သွားနေတယ်ဒုက္ခပေတိချမ်းညာတာတာအိပ်စရာပါပေ၏ဒုက္ခပေတိသွားရမှလေချမ်းညာတာတာရှားရမှလေချမ်းညာတာတာထိုင်ရအိပ်ရမှလေချမ်းညာတာတာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ကုန်၏ဒီဥရိယဘယဆိုတဲ့ဖြစ်ဖြစ်ဉာဏ်လေးရလို့ဓမ္မပီတိဆိုတာလေးရပြီဆိုရင်ဘုန်းကြီးတို့အဆောင်မှရှိတဲ့လိင်စေးကိုအကုန်လုံးလွတ်ပလိုက်တော့မလိုတော့လိင်စေးဟာလိုသေးလားခန္ဓာလိုဒုနာလိုခါးကိုင်းလိုကြောအောင်လိုဆိုတာလိင်စေးဟာလိုသေးလားမလို့တော့ဘူးဓမ္မပီတိလေးနှစ်သိမ့်ဝမ်းမြောက်မှုပီတိလေးနဲ့နေပြီအဲ့ဒါကြီးအဆောင်ရောက်လွတ်လာပြက်လိုက်တော့နော်ဒုက္ခံပေတိချမ်းသာတသာအိတ်စေရပါပေ၏ဒုက္ခံပေတိသွားရမှလည်းချမ်းသာတသာရရမှလည်းချမ်းသာတသာထရန်အိရာမှလည်းချမ်းသာတသာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါပေ၏ပန္တိတော်ပန္တိတော်ဝါကြောင်းကျိုးသိဉ္စပညာရှင်သီတာလျင်ပန္တိတော်ပန္တိတော်ဝါမြဲမပြတ်တလဇခါကယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်သီတာလျင်ဘုန်းကြီးတို့ယောဂီများဤဝိပဿနာတရားရှုမှတ်တယ်ဆိုတာယဏယဏရှုမှတ်ရတာမဟုတ်ဘူးရှင်းမှနောက်မှတည်းဆက်နေအောင်တလဇရှုမှတ်ရတာအဲ့ဒီလိုရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဒီဓမ္မပီတိကြီးရတာပဏိတော်ကြောင့်ကျိုသိမြင်ပဏိတော်ပဏိတော်ကြောင့်ကျိုသိမြင်ပညာရှင်သည်သာလျင်ဝါအမြဲမပြတ်တလဇခါကယခုလိုရှုမှတ်နိုင်ပါသည်ဝိပဿနာပညာရှင်သည်သာလျင်ပရိယပဝိရိတေဘုရားစာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချမ်းချူတာဟောကြားတော်မူအပ်ပါ၏တော်ဓမ္မေမညာဤအပေါင်းအဖို့ဗောဓိတခိယတရားတော်၌ဝိပဒနေနာကိလေမြူမေညေကျေတို့မှကင်းဝေမတင်ကြည်လင်တန်ရှင်းတော်စိတ္တံအမြဲမပြတ်တဇခါကရှုမှတ်နိုင်ပါသည့်ဝိပဒနာစိတ်ချင်းအမြဲမပြတ် ဒါလည်းတန့်ဆိုတာရှိမှနောက်အမှန်ဆန့်ရနိုးစိတ်ကစားအပြောစိတ်ချအောင်တစ္ဆတ်ရင်းနေအောင်စိတ္တံမြဲမပြတ်တလဇခါသာရှုမှနိုင်ပါသည့်ဝိပဿနာစိတ်ချင်းခရာနေရောညမှာဘေခာမဆိုင်အချိန်တိုင်း၌ဓမ္မတိမွေလျော်ပျော်ပိုင်းနေချိန်အာရာသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်သတည်းဒီမှာရစကြ